မကနိုင်ငံ National မြို့မှာအင်္ဂလိုနေထိုင်တဲ့ကားစင်ပေါက်ကွဲသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဗဟိုအစိုးရစုံစမ်းစစ်ဆေးသူတွေဟာပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တဲလွန်စာရရှိဖို့အတွက်အဲ့ဒီမြို့ကဆင်ခြေပုံးမှာရှိတဲ့နှစ်ထိုင်တဲ့အိမ်ကိုမနေ့ကရှာဖွေခဲ့ကြပါတယ်ခရစ်စမတ်နေ့ကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြောင့်လူ3ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒါပြင်ဒီပေါက်ကွဲသွားတဲ့ကားနာကနေရရှိခဲ့တဲ့လူခန္ဓာကိုယ်စိတ်ပိုင်းတချို့ကိုလည်းပေါ်ထုတ်နိုင်ဖို့အတွက်ဘိုးဆိုးရတောင်းဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။လက်ရှိမျိုးလေကောင်းမှရပ်ထားတဲ့အဲ့ဒီအိမ်လုံးနေထိုင်တဲ့ကားဟာတောက်ကြနေမနဲ့အစောပိုင်းကပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်နီးနားကကားတော်ပြင်းများပျက်စီးသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ခန်းတွေလည်းပရင်းပေါက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒေသခံရဲတပ်ဖွဲ့ FBI တောင်းဝန်ရှိသူတွေနဲ့အခြားအမေရိကန်အစိုးရတောင်းဝန်ရှိသူတွေဟာလက်ရှိမျိုးနဲ့စက်တမိုင်ကွာအန်တီယော့ကမျိုးကလက်ထရင်တစ်ခုကမြောက်ခန်းကိုအဓိကဝရောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်သက်သေတယောက်ကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့ဒီလူဟာ Bakers Townland ကအင်နမတ်မှာနေသွားတဲ့အသက်63နှစ်အရွယ်အမျိုးသားဖြစ်တယ်လို့ CBS ရုပ်သံသတင်းကဖော်ပြပါတယ်ခင်ဗျာ